မြန်မာပြည်သူတွေအတွက်ပျော်ရွှင်စရာကောင်းတဲ့နှစ်သက်ကူတကြံအခါသမျှဖြစ်ပါစေလို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အမေရိကန်ပြည်သူတွေကိုစားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကနှစ်သက်ကူဆုမွန်ကောင်းတောင်းလိုက်ပါတယ်။အခုလိုနှစ်သက်ကူအချိန်အခါသမျှမှာမိသားစုတွေနဲ့အတူမြန်မာပြည်သူတွေအားလုံးငြိမ်းချမ်းလုံခြုံမှုရှိပြီးပျော်ရွှင်စရာကောင်းတဲ့နှစ်သက်ကူဖြစ်ပါစေလို့အမေရိကန်ပြည်သူတွေကဆုမွန်ကောင်းတောင်းတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ဒီအတွင်းဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေကြောင့်လူတော်များများကတကြံအတွင်းလုံခြုံရေးအပေါ်မှာစိုးရိမ်မှုတွေဖြစ်ပေါ်နေကြတာပါဒီကနေ့ကနေစတင်တဲ့တကြံပွဲတော်ကာလအတွင်းမှာရန်ကုန်နဲ့တခြားမြို့တွေမှာလုံခြုံရေးကိုထူးတင်ကျပ်ထားတယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်ဒါပြင်ဘေးကင်းလုံခြုံမှုရှိဖို့အတွက်ပြည်သူတအုပ်ချင်းစီမှာလည်းလုံခြုံရေးအသီးကအသိရှိဖို့ကလည်းအရေးကြီးတယ်လို့မြန်မာတာဝန်ရှိသူတွေကဆိုပါတယ်ရန်ကုန်နဲ့မန္တလေးမြို့တွေမှာရဲတပ်ဖွဲ့ဝင်အားကိုပြီးခဲ့တဲ့နှစ်တွေကတည်းကနှစ်ဆတိုးချက်ချထားပြီးတော့တကြံတွင်းဒုတ်ဓားလက်နက်ကင်ဆောင်ထားတာတွေကိုတွေ့ရင်လည်းအရေးယူသွားမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကကြေညာထားပါတယ်ခင်ဗျာ